မြန်မာနိုင်ငံသားစီးပွားရေးကုန်တရေးရင်းနှီးမြှုပ်နှံမှုမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဖြစ်ပုံမှန်ခိုင်မာအားကောင်းအောင်နိုင်ငံဆက်ဆံရေးကိုပိုးပြော့အရှိန်မြင့်ကြိုးပမ်းနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်အခုဆိုရင်မြန်မာသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံကိုတွားရောက်နေတယ်လို့လာမယ့်မေလဆန်းမှာလဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုရန်တွားရောက်မှာလဲဖြစ်ပါတယ်အဓိကကတော့နိုင်ငံပေါင်းများစွာပါဝင်တဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ကပတ်လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိုလည်းအဓိကထားဆင်းရဲကြမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ဒီကြောင့်ဒေးစိတ်ကိုမတ်စုမောကဆက်သွယ်နေတဲ့တင်ဆက်ထားပါတယ်
ဟုတ်ပါတယ်တရုတ်သမ္မတစီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလင်တို့ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုချစ်စီရေးကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကနေ17ရက်နေ့အထိ6ရက်တာခီးစဉ်ဖြင့်ရောက်ရှိလည်လာနေကြပါတယ်သူရဲ့ခီးစဉ်တွင်မှာတရုတ်သမ္မတစီကျင်းပင်အပြင်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှုရှိနေပါတယ်သမ္မတဦးထင်ကျော်တရုတ်နိုင်ငံကိုသွားနေတယ်လို့လာမယ့်လေလာဇန်မှာလည်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံဒေသချင်းမျိုးမှာကျင်းပါတဲ့ One Belt One Road ထိပ်သီးအစည်းအဝေးတက်ရောက်ဖို့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထေးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ
်။ဒီတွားရောက်တဲ့ထက်မှာအတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ပြီးတွားတယ်အခုသမ္မတရုံးတွားရောနော်နောက်တစ်ခါအတိုင်ပင်ခံတွားဖို့ရှိပါတယ်တွားရတာလည်းတရုတ်နိုင်ငံရဲ့ One Belt One Road အစည်းအဝေးတက်ဆက်ပြီးတွားတာဖြစ်ပါတယ်။လေလအလေပါ One Belt One Road တရုတ်နိုင်ငံရဲ့အဲ
တရုတ်မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဖြင့်စီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံရင်းနှီးမှုပုံမှုအခိုင်အမာအားကောင်းလာအောင်တနနိုင်ငံဆက်ဆံရေးကိုပိုအရှိန်မြင့်ကြိုးပမ်းနေတယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကပြောထားတာပါ
တရုတ်နိုင်ငံကကျွန်တော်တို့ကတော့နိုင်ငံတိုင်းမူဝါဒရဲ့စီးပွားရေးဆက်ဆံရေးအကောင်းဆုံးကိုအမေရိကန်ကနိုင်ငံကြီးရင်ကျွန်တော်တို့နိုင်ငံတော်ဆက်ဆံရေးမူဝါဒရဲ့နောက်ချက်ကတရုတ်မှာမြန်မာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဒါဆက်နိုင်ငံကြားမှာပူးပေါင်းဆက်ဆံရေးတက်မှတ်ထိုးတာ
အခုလိုမျိုးမြန်မာတပ်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုယ်တိုင်တရုတ်ခီးစဉ်တွားရောက်ဖို့ရှိနေတဲ့တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားကုန်သွယ်ဆက်ဆံရေးနဲ့တနိုင်ငံကြားစီမံကိန်းတွေပူးပေါင်းဆောင်ရွက်ဖို့ဆောင်ရွက်နေတဲ့အနေအထားကိုတော့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကအခုလိုတုံ့တက်ပါတယ
်။ပိုလမ်းမှာစဖတ်တဲ့နေရာကိုစသွားတာပဲ။အဲ့ဒီမှာတွေ့ရတဲ့ဟာတွေပဲသူရေးထားတာရှိတယ်။နောက်ဆွေးနွေးတာတွေကတော့ခုနမြေဆုံကိစ္စတို့အဲပိုလမ်းမကိစ္စတို့ကတော့ဆွေးနွေးမဲ့အထက်မဟုတ်ချပါမှာလေ။အဲ့တော့မြေဆုံကိစ္စကတော့အဲသူတို့အနေနဲ့ကဒီအုပ်အနေနဲ့ကတော့တခြားနီလန်းနဲ့ပြန်ပြီးဖာတာထွေးတာလုပ်ဆောင်နိုင်တာတွေရှိနိုင်တယ်။ပိုလမ်းမကတော့အစတွေကရှိပုံရတယ်။ဘာဖြစ်လို့လဲဆိုတော့ခုမင်းမအဲအမြန်ရထားဖွင့်ပွဲနေ့ကတရင်ကပြောသွားတာတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖျက်ဖောက်ပြီးတော့သူတို့ကော်ရီဒေါ်လမ်းမကြီးဖွင့်တယ်လေ။တရုတ်ရဲ့ဗမာရဲ့ပင်လယ်ဒက်ရှ်ရဲ့နောက်ပြီးပါကစ္စတန်ရဲ့အဲပေါက်တဲ့လမ်းကြီးဖွင့်မှာအဲ့တော့တရုတ်ပြည်ကရွှေလီထိလမ်းတလမ်းဖောက်တာအဲ့ဒီကိုရောက်မယ်လို့ပြောတယ်။နောက်တရုတ်ကအဲခုမင်းကနေပြီးတော့ချင်းရွှေဟော်ကိုဖျက်ပြီးတော့ကြောက်ဖြူထိရောက်မယ်လမ်းတလမ်းလည်းဖောက်မယ်လို့အဲ့လိုပြောတာပဲအပြေးစားအမြန်လားနေအဲ့တော့ဒါတွေအားလုံးကသူကဒီပိုလာမိုက်ကြီးရဲ့လက်တက်တွေပေါ့နော် tributary တွေပေါ့အဲ့ဒါတွေအကုန်လျှောက်လုပ်ဖို့သူတို့စီမံကိန်းတွေတော့ရှိနေတာပဲအဲ့ဒါတွေကိုအခိုင်အမာစီစဉ်မယ်ခင်ဗျာ
ခုဒီတရုတ်နဲ့မြန်မာနဲ့ဈာမရှိနေတဲ့ဒီစီမံကိန်းစီမံချက်တွေရဲ့အနည်းဆုံးလိုမျိုးဆိုဒေသခံငါတန့်ွက်တာရှိတယ်လက်ပတာဟုဆိုလို့ရှိရင်လည်းအခုရက်ပိုင်းမှာပြန်ပြီးတင်းမာမှုတွေလည်းရှိနေတော့ဒီတရုတ်မြန်မာနှစ်နိုင်ငံဈာမပေါ့နော်အန်ဒီဆက်ဆက်သွားမယ်စီမံကိန်းတွေရဲ့အခြေအနေကဘယ်လိုများဆွေးနွေးနိုင်ကြည့်ရှိပါလဲအန်ဒီဟုတ
်ဆွေးနွေးပါပါဘာဖြစ်လို့လဲဆိုတော့ဟိုကျမတို့ဗမာပြည်သူတွေအနေနဲ့ဟိုတရုတ်ပြည်ပေါ်မှာတရုတ်နိုင်ငံပေါ်မှာတရုတ်ရဲ့ပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကောင်းဘူးဆိုတာသူတို့သိပါတယ်တရုတ်ပြည်ကဒါပေမဲ့တခြားနိုင်ငံနဲ့ဆိုင်အများကြီးတော်တယ်ကျမတို့ဗမာပြည်သူတွေကလေတရုတ်နဲ့ပတ်သက်လို့အမြင်မကြည်လင်တာရှိတယ်ကျမတို့ပြည်သူတွေကဒါလောက်ခေါ်ခေါ်ရမ်းရမ်းလည်းမဟုတ်ဘူးကြံ့ကြံ့နန်းနန်းလည်းမရှိတော့သူတို့လုံမှာပါဒီကိစ္စတွေက
တောင်တရုတ်ပင်လယ်အရေးပါဝင်အာရှပိုလမ်းမကြီးဖောက်လုံနိုင်ရေးစတဲ့စီမံကိန်းတွေအတွက်တရုတ်နိုင်ငံအနေနဲ့မြန်မာပါဝင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်ခိုင်မာအားကောင်းလာအောင်လှုံ့ဆော်လာနေတဲ့အနေအထားတွေနဲ့ပတ်သက်လို့လည်းဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ
်နောက်တစ်ခုကတရုတ်ကသူတို့အခုတလောသူတို့မြောင်းမှန်းချက်ကြီးကြီးထားနေတာကတောင်တရုတ်ပင်လယ်တွင်းကဒီ code of conduct ပေါ့အဲအာရှနိုင်ငံများနဲ့တရုတ်နဲ့ပူးတွဲပြီးတော့လက်မှတ်ထိုးဖို့ကိစ္စတွေရှိတယ်အဲဒီကတောင်တရုတ်ပင်လယ်တွင်းကလေလံခီးတွေနဲ့ပတ်သက်လို့အဲ့တော့ဒီကာလကသူတို့အတွက်အခွင့်ကောင်းပဲလေအဲ့ဒီကိစ္စအတွက်လည်းဗမာပြည်ကလက်မှတ်ထိုးဖို့လူကြီးတာဟုတ်ဗမာပြည်လည်းအဲ့ဒါစီရင်နေပုံရတယ
်တရုတ်ဆိုရရဲ့2013ခုနှစ်ကအဆိုပြုခဲ့တဲ့စီးပွားရေးဆိုင်ရာပိုလန်ကြောင့်လည်း27ရာစုရေချောင်းပိုလန်မှာဒီနှစ်ပွဲအတွက် မြန်မာနိုင်ငံမှာပါဝင်မှာဖြစ်ပြီးဒါဟာဆိုရင်အာရှဒေသနဲ့ဥရောပအာဖရိကစတဲ့ဒေသတွေနောက်အရင်ပုံကလမကြီးတစ်လျှောက်ကနိုင်ငံတွေသာကုန်သွယ်ရေးကိုရဲတစ်ခုဖြစ်လာဖို့ရှိပါတယ်။နိုင်ငံတော်တော်များများပါဝင်လာပြီးဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုးလမ်းမနဲ့ကမ္ဘာ့လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံအနေနဲ့ဘလို့ပါဝင်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုလေ့လာနေတဲ့အကြောင်းတရုတ်နိုင်ငံကို6ရက်တာခီးရောက်ရှိနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆိုရပိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ရှင်။